မန္တလေးတိုင်းဒေသကြီးချမ်းမြသာစီမြို့နယ်ကလူနေအိမ်တွေချက်ထွက်ကိုနိုဝင်ဘာလ22ရက်ဒီကနေ့မှာစီပင်ကရှင်းလင်းဖြိုဖျက်နေတာတွေလုံနေတယ်လို့ဒေသခံတွေကပြောပါတယ်ယထာတန်လမ်းဘေးတစ်ချောင်းမှာရှိတဲ့ကျူးကျော်တဲတွေအပြင်ပိုင်ဆိုင်မှုမပြနိုင်တဲ့နေအိမ်တချို့ပါဖြတ်ဖြိုဖျက်ခံရတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးဘက်ကအခြေအနေသတင်းပေးပို့ချက်ကိုတော့မမြသင်းအောင်ကပြောပြပေးမှာပါခင်ဗျာ
ချမ်းမြသာစီမြို့နယ်အတွင်းကကျူးကျော်အင်အားတွေကိုဖယ်ရှားမဲ့အကြောင်းမန္တလေးစီပင်ကမနေ့ကနောက်ဆုံးကြိမ်သတိပေးခဲ့ပြီးတော့ချမ်းမြသာစီမြို့နယ်ကကန်တာယာရပ်ကွက်မှာဒီကနေ့နေ့လေထိလူနေအိမ်တွေကိုစီပင်ကဖြိုပြီးတော့ရှင်းလင်းနေတာလုပ်နေတယ်လို့မျက်မြင်တွေ့သူတူကပြောပါတယ
်ကန်တာယာမှာဖြစ်နေတာနောက်ပြီးတော့မီးမြို့မန္တလေးရထားလမ်းတန်းလမ်းဒီတစ်လျှောက်နောက်ပြီးတော့မြို့ဘက်ရထားတန်းလမ်းတစ်လျှောက်ဒီနေ့ဖြစ်နေတယ်ဒီဖြစ်နေမနေ့ကကလေးကဒီဖြတ်မိပြီးအော်တယ်ဆာဗတ်ကြီးဝေးစားတယ်ကိုကလည်းကိုကတော့ကိုကတော့ဖြတ်ကြတယ်ဟောကိုကတော့မဖြတ်နိုင်တဲ့ဟာလည်းကျတော့သူတို့ကဘူရိုသာနဲ့ရန်ထိုးလိုက်ကန်တာယာရောက်ပါတော့ပင်ကြီးရောအများလေးနေရကြခမန်းကြီးတော့ပြောလို့မရဘူးဖြစ်နေသူကအင်းကြီးတဲ့တားအိတ်ကပ်နေတော့လေအရင်တစ်ခါဖြတ်ပြီးသားဖြတ်ပြီးသားကိုသူကပြန်ဆောက်နေကြသူကဒုတိယတစ်ချိန်ဖြတ်ဖြတ်လာ
ကန်တာယာရက်ွက်ကလူနေရင်တချို့အပြင်မီးထားတန်လန်ဘေးတစ်ချောင်းမှာရှိတဲ့ကျူးကျော်တဲတွေကိုဖျက်နေတာလို့ဒေသခံတွေကပြောပါတယ်။ရှင်းလင်းခံရတဲ့တဲမှာတချို့ကတော့သူတို့ကိုယ်ပိုင်ဝယ်ထားတဲ့နေရာတွေဖြစ်ပေမဲ့ပိုင်ဆိုင်မှုမပြနိုင်တဲ့အတွက်ဖြိုဖျက်ခံရတယ်လို့အခိုင်အမာစောက်ထားတဲ့အိမ်ကြီးအိမ်ကောင်းတွေလည်းပါတယ်လို့မျက်မြင်တွေ့ခဲ့ဒေသခံကပြောပါတယ
်။တချို့နေကြတော့ဝယ်ပြီးတော့နေကြတာဗျ။အဲ့ဒီအရင်တော့ရောင်းတဲ့ပုံစံဘယ်လိုမှန်းလဲတော့မသိဘူးပေါ့ဗျာ။ဝယ်ပြီးနေတော့လေသူတို့အပိုင်လို့ထင်ကြတာပေါ့ဒါမှဆာရဆာရကြပိုင်ဆိုင်မှုကြသူတို့မှမပြနိုင်ဖြစ်တချို့ဆိုလမ်းပြီးမှဂရင်းလေးထိုးပြီးဂိုင်းတော်တော်စေနေနေကြတယ်ပေါ့အဲ့မှာဟိုစစ်ကားလည်းရှိတယ်တဟုတ်ကားတည်းလည်းရှိတယ်အဲ့လိုမျိုးသူတို့တွေကတော့စောင့်ကြည့်နေကြတယ်ပေါ့
စီပင်ကလူနေအိမ်တွေကိုရှင်းလင်းနေတဲ့အချိန်မှာစစ်ကောင်စီစစ်ကားတချို့ ਨੇ အနီးအနားမှာနေရာယူထားတယ်လို့လည်းဒေသခံတွေကပြောပါတယ်တိုးချံရထားတန်လန်းပြီးတခြားကလူနေတဲ့နေကိုလည်းဒီကနေ့ဖြတ်နေတာတွေ့ရလို့ချမ်းမြတာစီဒေသခံတူကပြောပါတယ
်တိုးချံဘက်လာတယ်ရင်းမြို့တန်လန်းတောင်မတ်တွေလာတယ်ပြီးတော့တန်ဘိုးနဘက်တွေသွားတယ်ဒီနေ့ဟိုကတိုးချံမှာဖြတ်အဲသူတို့ကဆွေ့ပြောင်းနေရတာပေါ့မဟုတ
်မန္တလေးမှာအခုရပိုင်းနဲ့ရထားတန်လန်းတခြားတဲ့နေကိုရှင်းလင်းနေတာတွေရှိတယ်လို့မြို့ဝင်လမ်းဘေးမှာနေထိုင်နေတဲ့တဲ့အိမ်တွေကိုလည်းရှင်းလင်းတာတွေခက်စိတ်စိတ်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်အခုလိုခက်ခဲနေတဲ့အချိန်မှာနေစရာနေရာဖယ်ရှားခံရတာဟာအတော်ကလေးဒုက္ခရောက်စေတယ်လို့မန္တလေးမြို့ကတူကပြောပါတယ
်အကြက်တက်ခုလိုဖြစ်တာပေါ့ဗျာအချိန်ဒီတစ်ခုကြီးရောက်နေတဲ့ခါမှာသူတို့လည်းအခုတော်တော်လေးဒုက္ခရောက်မှာပေါ့ဗျာတော်တော်ဆယ်တော့နေစရာမရှိဘူးဒီဘယ်တော့နေကြမလို့အ
စ်တားအနာသိမ့်ပြည့်နောက်ပိုင်းမှာမြို့ကြီးတွေမှာရှိတဲ့လူနေရက်ွက်တချို့ကနေနေနဲ့ဈေးလူနေရာတွေကိုစစ်ကောင်စီဘက်ကဖျက်သိမ်းရှင်းလင်းတာတွေကိုတည်တည်တာတာလှုပ်ဆောင်လာနေပါတယ်ဖျက်သိမ်းခံရတဲ့နေအိမ်နဲ့အဆောက်အုံတွေကိုပိုင်ဆိုင်မှုမရှိဘဲကျူးကျော်ဝင်ရတာကြောင့်ရှင်းလင်းတာလို့အာဏာပိုင်တွေဘက်ကပြောဆိုတာတွေရှိပေမဲ့ကာယကံရှင်တို့ကလည်းဖျက်သိမ်းခံရတဲ့မြေနေရာတွေဟာသူတို့ဝယ်ယူပြီးတော့တိစောက်ထားတဲ့နေအိမ်တွေဖြစ်တယ်လို့တုံ့ပြန်ပြောဆိုနေကြပါတယ်ရှင
်မမညာသစဉ်အောင်တင်ပြပေးကြတာပါခင်ဗျာ